Welcome to the Voice of America in Burmese.
Mingala nya cha ma pa pa shin nya shin. VOA နှစ်မပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24.25-51နဲ့လိုင်းလက်မီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနားလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကခရစ်ယာန်ဘုရားရှိခိုးကျောင်းမှာဝတ်ပြုဆူတောင်းကြသူတွေကိုတနက်သမားကဝင်ပစ်တာကြောင့်အနည်းဆုံးလူ26ဦးသေဆုံးရပါတယ်။မြောက်ကိုရီးယားရေကင်တွယ်တဲ့နေရာမှာအမေရိကန်နဲ့ယာနှုံးပြေတသဘောတည်းရှိတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။မြန်မာရေအမေရိကန်ဆိုးရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံဖို့လူလူစုဝေးမှုအဖြစ်နဲ့အမေရိကန်ပြည်ထောင်စုတဝန်းကကရင်တိုင်းရင်းနယ်ပွားယာနဲ့ချီပြီးတော့အခုလွတ်တော်ရှိမှစူးစီးရောက်ရှိနေပါတယ်။ဒီလိုထိတ်တဲရောက်တဲ့နေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်။
ကောင်းပါပြီရှင်။ချင်းပြည်နယ်ပလဝဒေသမှာမြန်မာစစ်တပ်ဖက်ကရခိုင်တပ်အေအေနယ်မြေတွေကိုထိုးစစ်အရှိန်မြှင့်လာတဲ့အတွက်အဲ့ဒီဒေသအနီးတစ်ဝိုက်အထူးခါသွာလာကြဖို့ရခိုင်တပ်ဖက်ကတတိပေးနှုတ်ဆော်ထားတယ်ဆိုတဲ့သတင်းမှာတော့
ဒီလိုပြနေနေတဲ့အခြေခြံမှုမလုပ်ရင်တော့အဲ့လိုထိတွေ့ရင်ဆိုင်တိုက်ခိုက်မှုတွေကတော့အချိန်မီဖြစ်ပေါ်နိုင်ရလေဒီလိုပြဿနာတွေမတက်ဖို့အတွက်ဒီလို
UNFC ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွေ့ဖက်အတွင်ရင်မှုဥထုံးစွာပြောတော်ရပါအပြည့်စုံကတော့မကြခင်တင်ပြတော်မှာပါဒါအပြင်ဒီခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွင်းကပြစ်ခတ်ခဲ့တဲ့တဲ့ရင်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံသားအကောင်ခွဲနှကန်ခွဲကလေးတွေအတွက် Operation Smile အဖွဲ့ကမေရိုစေခန်နဲ့ပူးပေါင်းပြီးခွဲစိတ်ကူတာပေးနေတဲ့တဲ့ရင်တွေနဲ့အတန်လွင့်နေစဉ် American လွှတ်တော်ရှေ့လာရောက်စုဝေးဆန္ဒပြကြတဲ့ကရင်လူမျိုးတွေကိုသွားရောက်တဲ့ရင်ယူနေတဲ့မဆုမြမကိုတိုက်ရိုက်မင်းမြန်တင်ဆက်တော့ဖို့လည်းရှိပါတယ်ဒုတိယပိုင်းနိုင်ဝယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စု Texas ပြည်နယ် San Antonio အနီးကခရစ်ယာန်ဘုရားကျောင်းတစ်ခုမှာအမျိုးသားတဦးကတိုက်ခတ်ရေးသုံးလက်နက်နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဘုရားဝတ်ပြုဆုတောင်းသူ26ဦးသေဆုံးပြီးအနည်းဆုံး20ဒဏ်ရာရခဲ့ပါတယ်။သေဆုံးထဏ်ရာရသူတွေထဲမှာအသက်5နှစ်ကနေ82နှစ်အရွယ်ထိပါဝင်ပါတယ်။တနက်သမားလဲသေသွားပြီဖြစ်ပြီးဘာရွယ်ချက်နဲ့ပစ်ခတ်တယ်ဆိုတာကတော့အခုချိန်ထိမသိရသေးပါဘူး။ Texas ပြည်နယ် San Antonio နဲ့ကီလိုမီတာ50အကွာက Southland Springs မြို့နယ်လေးမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုကိုဒေသဆိုင်ရာတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့အတူပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI စုံစမ်းစစ်ဆေးရေးမှုတွေအရက်ဆေးလိမ့်နဲ့လက်နက်ဆိုင်ရာဌာနကတာဝန်ရှိသူတွေလည်းပူးပေါင်းဆောင်ရွက်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လူစုလူဝေးတွင်ပစ်ခတ်မှုဟာတနက်ကင်ဆာမှုဆိုင်ရာပြဿနာမဟုတ်ဘဲအဆိုအဝါဆုံးစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာဖြစ်တယ်လို့ဒီကနေ့တနင်္လာနေ့မှာပြောပါတယ်။တိတ်ကိုဝမ်းနဲ့ခြေခွဲပွေရာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။တနက်သမားကိုတွတ်တွတ်ခါယူနေသူတဦးလို့လည်းသမ္မတကပြောပါတယ်။အရှာ၅နိုင်ငံခီးစဉ်အဖြစ်သမ္မတထရန့်ကဂျပန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။အခုပြစ်ခတ်မှုဟာဆိုရင် Texas ပြည်နယ်တမိုင်းမှာအဆိုအဝါဆုံးလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တယ်လို့လည်း Texas အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်ရှင်။
ဘရကန်နိုင်ငံ Texas ပြည်နယ်တောင်ပိုင်း Southland Spring မြို့ကဘုရားကျောင်းမှာဝတ်ပြုနေတဲ့သူတွေကိုတနင်္ဂနွေနေ့မနက်ကတနက်နဲ့ပြစ်ခတ်ခဲ့တဲ့သူဟာအသက်26နှစ်အရွယ်လူပြုမျိုးသား Devin Kelly ဖြစ်တယ်လို့ပြောပါတယ်။ Southland Spring မြို့က First Baptist ဘုရားကျောင်းအတွင်းတနင်္ဂနွေနေ့မနက်7နာရီဝတ်ပြုဆုတောင်းပွဲကျင်းပနေချိန်မှာတနက်သမားရဲ့လက်ချက်ကြောင့်26အသေဆုံးပြီးတော့အနည်းဆုံး20ကျော်ဒဏ်ရာရခဲ့ပါတယ်။တနက်သမား Kelly ဟာဘုရားကျောင်းမှာဝင်ရောက်ပြစ်ခတ်ခဲ့ချိန်မှာဒီကအေးရီပါဝင်အနေအောင်ဝတ်စုံကိုဝတ်ဆင်ထားတယ်လို့ Texas ဖီနယ်လုံခြုံရေးဌာနရဲ့ဒေသဆိုင်ရာညွှန်ကြားရေးမှူး Freeman Martin ကပြောပါတယ်။ဒါ့ပြင်သူ့ရဲ့ကားတွင်းကနေတနက်အတော်များများကိုတွေ့ရှိခဲ့တယ်လို့လည်းပြောပါတယ်။ဒါ့ပြင်တနက်သမား Kelly ဟာ San Antonio မြို့စင်ကြီးဘုံမှာနေထိုင်နေသူဖြစ်ပြီးတော့အကျန်းဖတ်အဖွဲ့ရင်းနဲ့တော့ဆက်ဆက်ပုံမရဘူးလို့အနာပိုင်တွေကပြောပါတယ်။ New Mexico ပြည်နယ်မှာရှိတဲ့ Holloman လေးတဲ့အခြေစိုက်စခန်းကထောက်ပံ့ပို့ဆောင်ရေးဌာနမှာအလုပ်လုပ်ခဲ့မှုတဲ့ Kelly ဟာသူ့ရဲ့ဇနီးနဲ့ကလေးအပေါ်မှာကိုရီးလာရောက်ပြုလုပ်ခဲ့မှုတွေနဲ့ခုံရုံးတင်ခံခဲ့ရပြီးတော့သူ့ကိုပြစ်ဒဏ်အဖြစ်နဲ့ယာယီကချပြီးဆန္ဒလအချုပ်ချခဲ့သလိုတက်ကနေလည်းထုတ်ပယ်ခဲ့တယ်လို့လေးတဲ့တာဝန်ရှိသူတဦးကပြောပါတယ်။တနက်သမား Kelly ဟာဘုရားကျောင်းအဖွဲ့ဝင်တဦးဖြစ်တယ်လို့လည်းဘုရားကျောင်းအကြီးအကဲတူကပြောရေးကိုပြောပါတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့လက်နက်ဆန်းသတ်မှုတွေကိုတုံ့ပြန်ဖို့လိုအပ်လာချိန်မှာနီလန်ပေါင်းစုံစဉ်စားသုံးသပ်သွားဖို့ဆိုတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်ကိုဂျပန်ဝန်ကြီးချုပ်ကဒီကနေ့သဘောတူပါတယ်။တိုကျိုမြို့တော်အာကာဆာကနန်းတော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ ဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားနဲ့ဆွေးနွေးရေးညှိရမှာမဟုတ်ဘဲမြောက်ကိုရီးယားအစိုးရအပေါ်အမြင့်ဆုံးဖိအားပေးရမယ့်အချိန်ရောက်လာပြီလို့ပြောဆိုခဲ့တာပါ ဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆွေးနွေးခဲ့ကြတဲ့အမေရိကန်နဲ့ဂျပန်ခေါင်းဆောင်နှစ်ဦးတို့ကမြောက်ကိုရီးယားအရေးကအဓိကကိစ္စဖြစ်တဲ့အကြောင်းလည်းအတည်ပြုပြောခဲ့ပါတယ်မြောက်ကိုရီးယားအစိုးရဟာတိုက်ချင်းပြပေဒင်းတပ်ဒုံးကျည်မှာနျူကလ িয়ার ထိပ်ဖို့တက်ဆင်နိုင်ရေးကြိုးပမ်းနေတာဟာဆိုရင်တိုးတက်ရင်ကျတဲ့ကမ္ဘာနဲ့နိုင်ငံတကာတည်ငြိမ်ငြိမ်းချမ်းရေးအတွက်ချင်းချောက်မှုအဖြစ်အမေရိကန်သမ္မတကပြောဆိုပါတယ်မြောက်ကိုရီးယားအစိုးရနဲ့ညှိနှိုင်းဖို့ကြိုးစားတဲ့မဟာဗျူဟာမြောက်တီးခံခဲ့တဲ့ခေတ်ကုံသွားပြီလို့လည်းသမ္မတထရန့်ကထပ်ပြီးပြောပါတယ်သူ့ရဲ့ပြောဆိုချက်တွေဟာပြင်းထန်တယ်လို့တချို့ကပြောဆိုကြပေမဲ့ပြီးခဲ့တဲ့25နှစ်တာကာလအတွင်းပြော့ပြော့ပြောင်ပြောင်ပြောဆိုချက်တွေကဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကြည့်ကြပါလို့သမ္မတထရန့်ကအရင်အမေရိကန်အစိုးရတွေရဲ့ချင်းကပ်ဆောင်ရွက်မှုကိုဝေဖန်သွားပါတယ်မြောက်ကိုရီးယားနဲ့စစ်တိုက်ဖို့ပြင်ဆင်ထားသလားဆိုပြီးဂျပန်သတင်းတော်တို့ရဲ့အမေကတော့အမေရိကန်သမ္မတကမဖြေခဲ့ပါဘူးရှင
်။ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အမေရိကန်နိုင်ငံမှာပို့ပြီးတော့လာရောက်ထုတ်လုပ်ကြဖို့နဲ့ကုန်သွယ်ရေးကဏ္ဍမှာဂျပန်နိုင်ငံဟာအမေရိကန်နိုင်ငံကိုစည်စုနစ်နဲ့ချီပြီးအသာရနေတယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံစမှာပြောကြားခဲ့ပါတယ်။အခုလောလောဆယ်မှာကျွန်တော်တို့ဂျပန်နိုင်ငံနဲ့ကျွန်တော်တို့နဲ့ဂျပန်နိုင်ငံကုန်သွယ်ရေးဟာမျှတပွင့်လင်းမှုမရှိကြောင်းဒါပေမဲ့ဒီလိုပဲဖြစ်မယ်ဆိုတာသူသိတယ်လို့ဂျပန်နိုင်ငံကအဓိကစီးပွားရေးလုပ်ငန်း18ခုနဲ့အမေရိကန်ကုမ္ပဏီ9ခုနဲ့9ခုရဲ့အကြီးအကဲတွေနဲ့မနက်စာတူစာသုံးရင်းသမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ် TPP လို့ခေါ်တဲ့ Pacific ရေဝန်ဒေသနိုင်ငံများအကျိုးတူပူးပေါင်းဆောင်ရွက်ရေးအဖွဲ့မရှိရင်တော့ကျွန်တော်တို့အနေနဲ့တခြားလူတွေထင်ထားတာထက်ကိုကုန်သွယ်မှုတွေပိုလှုပ်လာနိုင်မှာဖြစ်တယ်လို့သမ္မတထရမ့်ကခန့်မှန်းပါတယ်ဒေါနယ်ထရမ့်အနေနဲ့မျှတပွင့်လင်းမှုမရှိဘူးဆိုတာဘာကိုဆိုလိုလဲဆိုတာသူ့အနေနဲ့နားမလည်ကြောင်းတိုကျိုမြို့ဆိုဖီယာတက်ကတိုကစီဝိုင်းပါမောက်ခမိုရီဟီရိုယိုမိုဂီတာကပြောပါတယ်။ဒါပြင်ဂျပန်နိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးမူဝါဒရည်နဲ့ပတ်သက်ပြီးတော့ပြဿနာရှိတယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အမေရိကန်ပြည်တော်စုအတွင်းမှာနေထိုင်ကြတဲ့ကရင်တိုင်းရင်းနယ်ဘွားရှာတဲ့ချီပြီးဝါရှင်တန် DC မြို့တော်ကအမေရိကန်လွှတ်တော်ရှိရင်းပြင်မှာအခုစူးစီးရောက်ရှိနေကြပါပြီ။လူပေါင်း1000စူးစီးမယ်လို့တော့ကြီးညာချက်မှာဖော်ပြထားပါတယ်။ VOA ရုံးချုပ်အနီးကအမေရိကန်လွှတ်တော်ရှိရင်းပြင်မှာအခုလိုစူးစီးကြရတာကအမေရိကန်ပြည်ထောင်စုဘက်ကကရင်တိုင်းရင်းသားတွေကိုဆက်လက်ကာကွယ်ထောက်ပံ့ပေးဖို့နောက်တခြားတိုင်းရင်းသားလူမျိုးပေါင်းစုံကိုလူမျိုးတုံးတပ်ဖြတ်မှုမျိုးဖြုတ်ရှင်းလင်းမှုတွေကနေအမေရိကန်အစိုးရအနေနဲ့ဆက်ပြီးတော့ကာကွယ်ပေးရေးတောင်းဆိုဖို့နောက်တိုင်းရင်းသားတွေအရေးအမေရိကန်ရဲ့ပံ့ပိုးပေးမှုတွေကိုကျေးဇူးတင်ကြောင်းပြသဖို့ဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။အခုစူးစီးရောက်ရှိနေကြတဲ့ရာနဲ့ချီတဲ့ကရင်နယ်ပွားတွေကတော့ကရင်အမျိုးသားဝတ်စုံတွေကိုဝတ်ဆင်ထားကြသလိုမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်ဖို့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့စတဲ့ပိုစတာတွေကိုလည်းကိုင်ဆောင်ထားကြပါတယ်။ကရင်တိုင်းရင်းနယ်ပွားတွေရဲ့လွတ်တော်ရှိကလူမှုထောက်ခံပွဲကိုတော့မကြခင်မှာဓာတ်ရိုက်ဆက်သွယ်ထုတ်လွှင့်ပေးပါမယ်ရှင်
။အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ဟာရုရှားနိုင်ငံနဲ့ကုန်တင်သင်းမောလုပ်ငန်းကတဆင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့သမတ်နောက်အမေရိကန်ကအရေးယူဒဏ်ခတ်ထားတဲ့စီးပွားရေးလုပ်ငန်းရှင်တဦးတို့နဲ့ရေးပါတဲ့စီးပွားရေးဆက်နွယ်မှုတွေရှိနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့ကပေါက်ကြားထွက်လာတဲ့အထောက်အထားတွေမှာဖော်ပြနေပါတယ်။အသက်89နှစ်အရွယ်မစ္စတာ Ross က Navigator Holdings ကုန်တင်သင်းမောလုပ်ငန်းမှာဒေါ်လာ200,000ကနေ100,000ကျားပူပေါင်းရင်းနှီးမြှုပ်နှံထားတာဖြစ်တယ်လို့သူရဲ့အစိုးရကျင်းဝတ်ပိုင်းဆိုင်ရာတင်ပြချက်မှာဖော်ပြခဲ့တာပါ။အမေရိကန်ထက်လွှတ်တော်ကတီးပြူကြိန်နှုန်းကတော့ရုရှားစီးပွားရေးအခြေဆက်တွေကိုခြံလှန့်ထားခဲ့ပါတယ်။ဒါပေမဲ့ Bermuda ခြေဆိုင် FLV ဥရေကျိုးဆောင်လုပ်ငန်းကနေပေါက်ကြားထွက်လာတဲ့ Paradise Paper လို့ခေါ်တဲ့အချက်လက်စာရစာတမ်းဒီထဲမှာတော့ဒေါ်လာ900,000ကျော်ပိုင်ဆိုင်မှုထွက်ပေါ်လာခဲ့တာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှုနဲ့လွှတ်တော်ဆိုင်ရာကော်မတီ3ခုတို့ကစုံစမ်းစစ်ဆေးနေတဲ့အချိန်မှာပဲဝန်ကြီး Ross ရဲ့ရုရှားနိုင်ငံတွင်းကငွေကြေးပတ်သက်မှုတွေပေါက်ကြားထွက်လာခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီမိမ့်မိန်သွားစေဖို့နဲ့အမေရိကန်သမ္မတအဖြစ်မစ္စတာ Trump အနိုင်ရရေးအတွက်ရုရှားသမ္မတ Putin ရဲ့ညွှန်ကြားမှုနဲ့အခုလိုဂျာဝင်နောက်ဆက်တာလို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကကောက်ချက်ချထားပါတယ်ခင်ဗျာ။
ရှမင်းနိုင်ငံတွင်ဟူသီသဘုံတွေကိုတိုက်ခိုက်နေတဲ့ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကရှမင်းကုန်းတွင်ပင်လယ်နဲ့လေဆိပ်တွေကိုယာယီပိတ်တဲ့အကြောင်းဒီကနေ့တနင်္လာနေ့မှာကြေညာထားပါတယ်။ဒါ့အပြင်ဆော်ဒီအာရေဗျာနိုင်ငံမြို့တော်ရီယတ်ကိုဒုံးကျည်နဲ့တိုက်ခိုက်မှုကိုအီရန်ကနောက်ကဲကပါဝင်ပတ်သက်တဲ့လို့လဲဆွဆွဲထားပါတယ်။ဆော်ဒီနိုင်ငံမှာ SPA သတင်းအေဂျင်စီကဖော်ပြထားတဲ့ညွန်ပေါင်းအဖွဲ့ရဲ့ကြေညာချက်မှာတော့ဟူသီသဘုံတွေထံကိုစစ်သုံးဆောင်နေတဲ့ပေဒင်းတပ်ဒုံးကျည်ရောက်ရှိနိုင်တဲ့နီလန်းတွေကိုလက်ရှိစုံစမ်းစစ်ဆေးမှုမှာဟာခွက်မရှိအောင်အခုလိုပိတ်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာကအသိအမှတ်ပြုထားတဲ့ရေမြေအစိုးရကိုတိုက်ခိုက်နေတဲ့သဘုံတွေကိုအီရန်ဘက်ကထောက်ပံ့တယ်ဆိုပြီးဆော်ဒီအာရေဗျဘက်ကမကြာခဏဆွဆွဲပြောဆိုရပါ။အီရန်ဘက်ကတော့ဟူသီတွေကိုလက်နက်တပ်ဆင်ပေးနေတယ်ဆိုတာကိုညင်းထားပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတော့ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်ရဲ့အရှေ့မြောက်ဘက်ကကင်းခါလစ်နိုင်ငံတကာလေဆိပ်ကိုချိန်ရွယ်ပြီးရေမြန်ဘက်ကပြစ်ခတ်တဲ့ပေဒင်းတပ်ဒုံးကျည်ဒဇင်းကိုဆော်ဒီဘက်ကကြားပြတ်ဖျက်ချခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့မာရသွန်ပြေးပြိုင်ပွဲမှာတော့အမေရိကန်နိုင်ငံသူရှလိန်ဖလန်နဂန်ကအနိုင်ရသွားပါတယ်။ဒီမတိုင်ခင်ကတော့သူမဟာဒီလောက်အကွာအဝေးအပြေးပြိုင်ပွဲတွေမှာတစ်ခါမှမနိုင်ခဲ့ဘူးပါဘူး။2001ခုနှစ်အိုလံပစ်မှာမီတာ1000အပြေးပြိုင်ပွဲမှာငွေတံဆိပ်ရဝူးတဲ့ဖလန်နဂန်ဟာနယူးယောက်မြို့မာရသွန်ပြိုင်ပွဲမှာတော့အနိုင်36မိနစ်53စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့နှစ်ပေါင်း40အတွင်းပထမဆုံးအနိုင်ရခဲ့တဲ့အမေရိကန်အမျိုးသမီးဖြစ်သွားခဲ့ပါတယ်။ညောင်မာရသွန်မှာ3နှစ်သက်တိုင်အနိုင်ရထားသူကင်ညာနိုင်ငံသူမေရီကစ်နီကဒုတိယရပြီးတော့အီသီယိုပီးယားနိုင်ငံသူမမ်မဒူဒက်စကာကတတိယရပါတယ်အမျိုးသားပြိုင်ပွဲမှာတော့ကင်ညာနိုင်ငံသားဂျက်ဖရီကွန်မိုရာက7မိနစ်53စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့ကင်ညာနိုင်ငံသားဝယ်ဆန်ကစ်ဆန်ကတော့3စက္ကန့်အကွာနဲ့ဒုတိယရခဲ့ပါတယ်ညောင်မျိုးမှာလူရှိဦးသေဆုံးခဲ့တဲ့ကုန်တင်ကားနဲ့တိုက်မှုဖြစ်ခဲ့ပြီး9ရက်အကြာမှာကျင်းပခဲ့တဲ့ဒီမာရသွန်ပြိုင်ပွဲကိုတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ခြားထားခဲ့ရပါမာရသွန်ပြည်သမားတွေကိုလူပေါင်း2တန်းလောက်အားပေးခဲ့တယ်လို့မြို့တော်ဝန်ယုံကပြောပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံတောင်ပိုင်းဗဟိုကန်ယူရန်ဒေသမှာအင်အားဖြင့်တိုင်ဖွန်းမုန်တိုင်းထံကြောင့်အနည်းဆုံးလူ49ဦးသေဆုံးပြီးလူပေါင်းတရာစင်ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့ဒေသတွင်းမှာလည်းအကြီးအကျယ်ပျက်စီးခဲ့ရပါတယ်။ခန့်ဟိုးပြည်နယ်ကမ်းလွန်မှာနစ်မြုပ်ခဲ့တဲ့ဂုံတင်တင်းမော့ကအမှုတန်း9ဦးအပါအဝင်လူ19ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့ဗီယက်နမ်တဘာဝဘေးဒဏ်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ထားပါတယ်ရှင်တနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွင်းကပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနယ်ကြားဆောင်ရဲတပ်ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ကိုကန့်ကွက်စာပေးပို့ထားပါတယ်။ဒီပစ်ခတ်မှုဟာတနင်္ဂနွေနေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးဘယ်သူကပစ်တယ်လဲဆိုတာအတိအကျမသိရသေးပါဘူး။တနင်္ဂနွေအပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မောင်တော်မျိုးနဲ့အောင်တပြေကျွော်အနီးမှာနေကြားဆောင်တပ်ဖွဲ့ဝင်၄ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်အတွင်းကနေပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်ခတ်မှုဟာတနင်္ဂနွေနေ့ညနေ6နာရီလောက်ကဖြစ်ပွားခဲ့တာပါ။နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်တာနဲ့ပတ်သက်ပြီးမြန်မာဘက်ကကန့်ကွက်ထားကြောင်းကိုနိုင်ငံတော်အတိုင်ပင်ခံယူညှကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ
်။ဖြစ်တာဟိုဘက်တရားနေကြည့်တာပေါ့ဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကနေဖြစ်တာ။အဲ့ဒါကိုကန့်ကွက်တယ်ပေါ့နော်။အဲ့ဒါကဘင်္ဂလားဒေ့ရှ်ဒီချမ်းမှာကျွန်တော်တို့တက်ဖတ်မဟုတ်ဘူးဒီကျွန်တော်ကဖတ်ရှိနေတယ်နော်အဲ့တော့ဒီကကျွန်တော်တို့ကပြန်ပြုတ်လို့လေဒါပေမဲ့ကျွန်တော်တို့ဖြစ်သွားတဲ့ပုံမှာတော့အတေပြောက်တော့မရှိဘူးဆိုတော့ဒါကတော့ကျွန်တော်ကအာနေဆက်ပေါ့နော်ဖြစ်တဲ့ဆိုအချက်ပြန်မျိုးနော်ဖြစ်ခဲ့တဲ့ကျွန်တော်တို့ကျွန်တော်တို့ကိုဟိုနေသားကကတ်ချင်းချင်းဆောက်ထား
ဒီပြစ်ခတ်တိုက်ခိုက်မှုဟာနှစ်နိုင်ငံနေကြားမှတ်တိုင်အမှတ်45နဲ့46ကြားမှာဖြစ်ပွားပြီးနေကြားဆောင်တပ်ဖွဲ့ဝင်တွေပြစ်ခတ်ခံရတဲ့အခြေအနေကိုဦးစော်ထေကအခုလိုပြောပါတယ
်။45နဲ့46ကြားပဲ။ပြင်းစတဲ့အောင်ကြည့်တာမဟုတ်ဘူး။သူတို့ကဟိုပိုင်ခြင်းနဲ့ဆက်လာတဲ့ချိန်မှာလန့်ကြည့်တာ။လန့်ကြည့်တော့ဒီလိုတစ်ခုပြန်ရစ်တယ်။နောက်ပြီးတော့ဆန်နဲ့ခြေတော်ဖို့ပတ်တန်းဖို့လေပို့တယ်။နောက်တော့20လောက်လိုက်လာတဲ့ချိန်မှာဟိုဖက်ကအဲ့မှာရှိသေးတယ်။ဟုတ်ပါသွားတောက်ချံချံရတဲ့ရဲခွဲပေါ့နော်အဲရဲခွဲနဲ့ပေါ်ပြီးတော့ပြန်လာတာဒီကံတရားကိုလည်းချမ်းရစ်တာပေါ့နော်ဒီဘက်ကအချက်3000လောက်ရှိတယ်ဒီဘက်ကလည်းကျွန်တော်တို့ကလည်းပြန်ဖြစ်တယ်ဆ 130လောက်ရှိပါတယ
်ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကလည်းမိုင်းတိုင်အမှတ်46နဲ့49အကြားမှာပြစ်ခတ်မှုတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုကတော့အောင်တပြည်ကြီးရွာကဒိုင်းနဲ့အမျိုးသား4ယောက်ဟာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုကျော်ဖြတ်ပြီးတောဝက်လိုက်ချိန်မှာအရက်ဝင်းတဲ့လူ15ယောက်လောက်ကတနက်နဲ့ဝိုင်းဝန်းပြစ်ခတ်ခဲ့တာကြောင့်2ယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဘယ်ဖွဲ့ကပြစ်ခတ်တယ်ဆိုတာကိုတော့ဖော်ပြတာမရှိပါဘူးဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6သိန်းလောက်တင်းရှောင်သွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်မြန်မာအစိုးရကတော့တင်းရှောင်သွားသူတွေတင်းပါ ARSA အကြမ်းဖက်ဖွဲ့မှပါဝင်သူနဲ့ကုညီအားပေးသူ900လောက်ပါဝင်နေပြီးအဲ့ဒီသူတွေကိုစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစီရင်ပေးပို့ထားပါတယ်တမရော်ကတော့အကြမ်းဖက်မှုမှပါဝင်သူ2000ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားကြောင်းသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောတင်ပြတော့ပါခုတော့ချင်းပြည်နယ်ဘက်ကသတင်းတပုတ်ဆက်ပါမယ်ချင်းပြည်နယ်ပလောဝဒေတာမှာမြန်မာစစ်တပ်ဘက်ကရခိုင်တပ်အေအေနယ်မြေတွေကိုထိုးစစ်အရှိန်မြင်လာတဲ့အတွက်တိုက်ပွဲကြီးတွေဖြစ်ပွားလာနိုင်လို့အဲ့ဒီဒေတာအနီးတစ်ဝိုက်ကိုဒေတာခံတွေခီးသွွာလာခြင်းမပြုဖို့နဲ့မဖြစ်မနေသွားရရင်လဲသတိထားကြဖို့အေအေရခိုင်တပ်ဘက်ကတတိပေးနိုးစောစာရေးဖြန့်ဝေနေတယ်လို့ဒေတာခံတွေကပြောပါတယ်ပြည်ရင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းနေချိန်မှာအခုလိုတိုင်းရင်းဒေသတွေမှာစစ်ရေးတင်းမာမှုတွေဆက်ဖြစ်နေတဲ့အပေါ်စစ်ရေးနည်းနဲ့မဖြေရှင်းပဲတွေးဆုံဆွေးနွေးညှိနှိုင်းအဖြေရှားတဲ့နည်းနဲ့ပဲအဖြေရှားကြဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ UNFC တွဲဖက်အတွင်းရေးမှူးကလည်းတိုက်တွန်းပါတယ်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ချင်းပြည်နယ်ထဲဒေသဖွံ့ဖြိုးရေးကိုပဲအကြီးအကဲဦးစားပေးဆောင်ရွက်ပေးဖို့နှစ်ဖက်လက်နက်ကိုင်အဖွဲ့တွေကိုချင်းဒေသအခန့်တွေကမြစ်တာရက်ခံနေကြပါတယ်မဆုမုံကတင်ပြထားပါတယ်ရှင်
ချင်းပြည်နယ်ပလောဝဒေသထဲမှာမြန်မာစစ်တပ်ဘက်ကနေရခိုင်တပ်ရဲ့လှုပ်ရှားနေမြေတွေကိုထိုးစစ်အရှိန်မြှင့်လာတဲ့အတွက်တိုက်ပွဲကြီးတွေဖြစ်ပွားလာနိုင်တယ်လို့နိုဝင်ဘာလ5ရက်နေ့နေ့စွဲနဲ့ရခိုင်တပ်မတော် AA တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအတိပေးနှိုးဆော်စာထုတ်ပြန်လိုက်တာပါအထူးသဖြင့်ကတော့ကလဒန်မြေကလတ်ချောင်းပီချောင်းတဝိုက်ကိုဒေသခံရွာသူရွာသားတွေခရီးသွားလာခြင်းမပြုကြဘို့နဲ့တကယ်လို့မဖြစ်မနေသွားရမယ့်အခြေအနေရှိလာရင်လည်းတတိကြီးကြီးထားပြီးဆင်ကျင်သွားလာကြဖို့ရခိုင်တပ်ဘက်ကတတိပေးစာတွေဖြန့်ဝေနေတာဖြစ်ပါတယ်ရခိုင်ပြည်နယ်ပလောဝဒေသဘက်မှာဒေသခံတွေကအေအေရခိုင်တပ်ဖက်ကစီရေးတတိပေးနှိုးစော်စာတွေဖြန့်ဝေနေတဲ့အခြေအနေကိုတော့ချင်းပြည်နယ်ကဥပမင်းကအခုလိုပြောပြပါဗျာ
ကျွန်တော်အဲ့ဒါမေးကြည့်တယ်ဟုတ်ချင်းပြည်နယ်ကပလောဝမြို့နယ်လွတ်တော်ကိုယ်စားလှယ်ပေါ့နော်အဲ့ဒါအရင်ကလည်းမကြာခဏအဲ့လိုလုပ်တယ်လို့ပြောတယ်အစိုးရစစ်တပ်ကတတိပေးတာလို့တော့မကြားဘူးဗျအေအေဘက်ကနေပြီးတော့မှအဲ့ဒါဟိုစာတွေဖြန့်နေပြီလို့အဲ့လိုကြားတာပြည်တော်စုဒုဝန်ကြီးဦးဝင်းဝင်းလည်းရောက်လာလို့ဦးဝင်းဝင်းနဲ့ပြီးခဲ့တဲ့၃ရက်ကပေါ့ဗျာကျွန်တော်တို့လည်းတွားတွေးလိုက်ပါသူလည်းအဲ့ဒီကနေတော့ကြားတယ်လို့ပြောပြတယ်
နိုင်ငံတော်ဤတိုင်းမင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာအခုလိုတိုင်းရင်းဒေသတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစီးရီးတင်းမာမှုတွေဖြစ်နေတဲ့အခြေအနေအပေါ်အပြည့်ရလက်မှတ်မကြီးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းမှုဦးထွန်းစော်ကအခုလိုသုံးသပ်ပါတယ်အ
ဲတော့ကျွန်တော်တို့တွဲဆုံဆွေးနွေးနှိမ့်နိုင်အခြေရှာမှုကိုမလုပ်လို့ဖြစ်တာပေါ့ဗျာကျေးဇူးတင်နေညီနိုင်အဖြေရှာမှုမလုပ်ရင်တော့အဲ့လိုထိတွေ့ရင်ဆိုင်တိုက်ခိုက်မှုတွေအတော့အချိန်မီးဖြစ်ပေါ်နိုင်ရလေဒီလိုပြဿနာတွေမတက်ဖို့အတွက်ဆိုလို့ရှိရင်ကျေးဇူးဆွေးနွေးညီနိုင်အဖြေရှာခြင်းနီးနာကိုကျင့်သုံးဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ
်အပြည့်ရလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီဘက်ကတော့အစိုးရညီညာရေးကော်မရှင်နဲ့သဘောတူထားတဲ့မူပေါင်းတွေကိုဆက်လက်ညှိနှိုင်းအဖြေရှာနိုင်ရေးလာမယ့်နိုဝင်ဘာလ၈ရက်နေ့မှာရန်ကုန်မှာထပ်မံတွေ့ဆုံကြဖို့စီစဉ်ထားတယ်လို့လည်း UNFC ဘက်ကပြောပါတယ
်အခုကတော့ကျွန်တော်တို့လာမယ့်၈ရက်နေ့မှာပေါ့လေတပတ်ခါပေါ့တပတ်ခါကျွန်တော်တို့အထက်မှကြိမ်မြောက်ဆွေးနွေးပွဲကိုညီညာရေးကော်မရှင်နဲ့ DPN ကြားမှာလုပ်ဖို့ရှိပါတယ်အဲဒီဆွေးနွေးမှုကတော့တို့ဒီ DPN ဘက်ကအဆိုပြုထားတဲ့အဆိုပြုချက်ကိုချက်တွေကကျန်နေတဲ့ချက်တွေကိုဆက်ညှိနှိုင်းဖို့ရှိပါတယ်အဲညှိနှိုင်းမှုတွေပြည်လေတယ်ဆိုလို့ရှိရင်တော့နောက်ဆုံးသဘောတူညီချက်အဆင့်ကိုရောက်တဲ့ဆိုရင်ကျွန်တော်တို့ NCA လက်မှတ်ရေးထိုးနိုင်မဲ့အဆင့်ကိုတက်လှမ်းနိုင်မှာဖြစ်ပါတယ်ဆိုတော့အဲ့ဒါပြီးမှပဲကျွန်တော်တို့ဒီပါဝင်နိုင်မဲ့အနေအထားနဲ့အခန့်ကဏ္ဍကိုကျွန်တော်ပြောနိုင်မှာဖြစ်ပါတယ်
တိုင်းရင်းသားနယ်မြေတွေမှာစစ်မီးငြိမ်းနိုင်ရေးကတက်မတော်ရဲ့အခန့်ကဏ္ဍကအရေးကြီးကြောင်းနဲ့ဒေသရင်းပဋိပက္ခတွေကိုစီရင်နီလန်းနဲ့မဖြေရှင်းပဲနိုင်ငံရေးနီလန်းနဲ့ပဲဖြေရှင်းဖို့လိုတယ်လို့လည်းဦးထွန်းစော်ကပြောပါတယ
်တကယ်ရောဘောနော်တိုင်းငယ်လုံးအပြစ်ခရဲ့စီရင်လှုပ်လို့တဲ့ဆန္ဒမရှိကြောင်းကိုပြန်သားတယ်လို့ပဲကျွန်တော်မြင်ပါတယ်တိုင်းငယ်လုံးအပြစ်ခရဲ့စီရင်လှုပ်လို့တဲ့ဆန္ဒရှိရင်တော့ကျွန်တော်တို့အဖွဲ့တိုင်းနဲ့ဆွေးနွေးရမှာဖြစ်ပါတယ်
ကျွန်တော်တို့ကျွန်တော်ဝိုင်းမှာနှိမ့်နိုင်အဖြေရှာတဲ့နီးနာကိုကျင့်သုံးပါပဲအခုလိုမျိုးမြေပြင်မှာဖြစ်ပေါ်နေတဲ့မလို့လားအဲ့ဒီပြဿနာတွေအနိဋ္ဌာယုံတွေကျွန်တော်တို့ရှောင်လွှဲနိုင်မှာဖြစ်ပါတယ်ချင်းပြည်နယ်ကလေးခရိုင်ရဲ့ NND
ဥက္ကဋ္ဌဦးပါမင်းကအခုလိုနည်းနည်းမတိမငယ်ဖြစ်နေတဲ့အခြေအနေပေါ်မှာဖွံ့ဖြိုးတိုးတက်မှုအင်မတန်နောက်ကျနေတဲ့ချင်းပြည်နယ်တွေဒေသဖွံ့ဖြိုးရေးကိုပဲအဓိကဦးစားပေးဆောင်ရွက်ပေးကြဖို့လက်နက်ကိုင်ဖွဲ့တွေကိုမေတ္တာရက်ခံပါတယ်အေးနဲ့အပြည့်အခရာကျေးကြီးဟာပြည်ပြည်ခြားခြား
လုံးကဒါကိုတိုင်းပြည်ရှိရှိဦးကြီးပြီးတော့မှမိမိလမ်းကြောင်းတစ်ခုပေါ်မှာရောက်အောင်မိမိတိုင်းပြည်အတွက်မှာအယူမှုချမတူတာတွေကိုကနထားပြီးဒီနိုင်ငံဖွံ့ဖြိုးရေးအတွက်အခက်အခဲအာဟာရပစ္စည်းမှတွေကိုတော့လက်နက်ကင်အဖွဲ့နှစ်ခုစလုံးကနားလည်မှုယူပြီးတော့မှဒါသွားရင်တော့အရှင်ပြည်ဆုံးဖြစ်မယ်လို့ကျွန်တော်ထင်တာပဲမြမတက်မတော်နဲ့အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကင်အဖွ Pamuri Lulakaye, Luru Chebu Pwezigani Desin, and Yabidu Tishi Naimu, Poto Ye Muri Bilo Jabu Gule, I don't have Arishim.
Masumo Timbia Torawa, few in Yamavangan it in Laninya Petrinico Sala Tolinibare, Matakimaro, American Ludo, Shima Sana Piane, Gin. Token Sanapia Bathering or Diet Minion, Tinset Tabo Shivare, Kuyin so not time a gathering of Bogot in Yavame. Time your man is a machine, your man and other, Agangue, Nakangue, Kalidi, where Operation Smile of Wega, Mero Sikane, Bubambiro, Quesa Guta Murigo, Nuimala Chawanima, Mesa of Film Yimasatin, Pilot Binivare, Kalibang the Yajago, Kame, Quesa Guta Murri, Lopini Rejang, Tain Chisa, view in Yamava in the Nintal, Mai Imaga, Akulu, the Rimpe Putaware.
ထမ်းမြမာနေဆက်မှာရှိတဲ့မြန်မာရှေ့ပြောင်းလုပ်သားတွေဒုက္ခတွေရဲ့ကလေးတွေကအာခံခွဲနှခံခွဲကလေးတွေကိုအော်ပရေရှင်းစမိုင်းဆိုတဲ့အဖွဲ့ကညစ်စင်နှစ်တိုင်းမဲဆောက်စည်းရုံကြီးမှာအခမဲ့ခွဲစိတ်ကူတာပေးနေတာဖြစ်ပါတယ်ဒီနှစ်အတွက်ခွဲစိတ်ကူတာမှုကိုတော့ဒီကနေ့တနင်္လာနေ့နိုဝင်ဘာလ6ရက်နေ့ကနေစတင်မှာဖြစ်ပြီးမြန်မာပြည်အတွင်းပိုင်းကရင်ပြည်နယ်အပါအဝင်နေဆက်က
the kind of food development business with little thing, quite a material sort of sitting there, seeing what they eat, seeing what they eat, or quite a year to kind of feel like this. The operation of Quaker, Brunala, Brunala, or we must be Halloween, I see. He said, drop over, and I'll tell you the color of my latte. We now need some February Lama to do only half of Babushi in Mali. He said, I could teach a house of home Milano, but we only must be high yet.
ဒီမှာဖြစ်တဲ့ဒေါက်တာစင်တီယာမောင်ရဲ့မေတော်စည်းကမ်းနဲ့အော်ပရေးရှင်းစမိုင်းအဖွဲ့ကိုပူးပေါင်းပြီးကုသဖို့လိုအပ်တဲ့နှကန်းခွဲအာခေါင်ခွဲကလေးငယ်ပေါင်း100ကျော်ကိုနှစ်စဉ်နှစ်တိုင်းကုသမှုလုပ်ပေးခဲ့ပြီးဒီနှစ်မှာလည်းမေတော်စည်းကမ်းကစီရင်ကောက်ထားတဲ့ကလေးတွေအပါအဝင်ဒုက္ခသည်စခန်းတွေကကလေးလူနာပေါင်း100ကျော်ကိုဒီနှစ်မှာလည်းခွဲစိတ်ကုသမှုပေးမှဖြစ်တယ်ဆိ
ဒီလိုလူနာကြတော့ဒီမက်တော်စီကမင်းကြီးတို့ဆက်သွယ်လာတယ်။အဲဒါဆိုလူနာနေကြတော့ဟိုခန့်နေကလူနာနေကြတော့အစမိုင်းအဖွဲ့တို့နဲ့တို့လာနေတယ်။အဲ့ဒါလူနာအဖွဲ့တို့အများကြီးပဲပေါ့နော်ဒီမက်ဆာစီရောတချို့မက်ဆာစီရောနေပြီးတော့တို့ဓာတ်ရိုက်လာတာနဲ့ရှိတယ်။မက်ဆာစီရောမှာကျွန်မသိရတဲ့လာလို့လူနာတင်ရကြော်တယ်။ဟုတ်ကဲ့။အမေကျွန်မတို့မက်တော်စီကတော့ပုံစံနဲ့စီရကျွန်မတို့ခေါ်ရတယ်ပေါ
အခုလိုမျိုးနှကန်းခွဲအာခံခွဲပြီးမွေးဖွားလာတဲ့မြန်မာနိုင်ငံသားကလေးတွေကိုထိုင်းနိုင်ငံကအော်ပရေးရှင်းစမိုင်းဖွဲ့ကနေ2018ခုနှစ်လောက်ကလေးကစတင်ပြီးအခမဲ့ခွဲစိတ်ကူတာပေးနေတာဖြစ်ပါတယ်။အာခံခွဲနှကန်းခွဲပြင်မျက်နှာမှာမီးလောင်ဒဏ်ရာရထားတဲ့ကလေးတွေခြေလက်ကွေးကောင်မတန်ဆွမ်းဖြစ်နေတဲ့ကလေးငယ်တွေကိုလည်းအရင်နှစ်တည်းကခွဲစိတ်ကူတာမှုပေးခဲ့ပါတယ်။ဒီနှစ်မှာတော့
င်လူမျိုးတွေအပါအဝင်ဆိုင်းရနာလူမျိုးစုတွေအရင်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ခံကူညီသွားဖို့နဲ့မြန်မာနိုင်ငံတွင်းကဆိုင်းရနာလူမျိုးစုတွေအပေါ်မျိုးရုံးတပ်ဖြတ်ရှင်းလင်းမှုတွေမဖြစ်အောင်အကာအကွယ်ပေးဖို့ကရင်လူမျိုးထောင်ကနားလောက်စုဝေးပြီးတော့အမေရိကန်လူတော်ရှင်မှစုဝေးဆန္ဒပြပွဲတရားပြုလုပ်နေပါတယ်။ကျမတို့အခုအတန်လွင့်နေချင်းအမေရိကန်စံတော်ချိန်မနေ့10နိုင်မှာစတင်မဲ့ဒီဆန္ဒပြပွဲကိုတင်ပြယူဖို့ရောက်ရှိနေတဲ့မဆုမွန်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်။မဆုမွန်ရဲ့အခုဆန္ဒပြဖို့လာကြတဲ့က င်တိုင်းရင်သားတွေကနေပေါင်းစုံကရောက်နေပြီဆိုတော့အဲ့ဒီအမြင်ကွင်းကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့ရှင်အခုရောက်နေတဲ့နေရာကတော့အမေရိကန်ပြည်ထောင်စု Washington DC မြို့တော်ရဲ့အမေရိကန်ကွန်ကရစ်မြို့တော်ရှေ့တက်တဲ့ပေါ့နော်ဒီအဲ့ဒီ National Mall ဆိုတဲ့နေရာမှာအလုံးစုဝေးပြီးတော့ရောက်နေကြတာပါ။အမအတတော်လေးကိုများပါတယ်ထောင်နဲ့ချီပြီးတော့ကရင်တိုင်းရင်းသားတွေအကုန်လုံးစုဝေးနေကြတာပါသူတို့ကတိုင်းရင်းသားဝတ်စုံတွေအကုန်လုံးဝတ်ဆင်ထားတယ်နောက်ကရင်အလံတွေပေါ့နော်ဒီနောက်ဒီအဖွဲ့အစည်းပေါင်းစုံရဲ့အလံတွေလည်းအများကြီးပါပါတယ်နောက်ပြီးတော့ဟိုသူတို့မှဒီစံဒီသူတို့ရဲ့စာနာတွေကိုထုတ်ဖော်ထားတဲ့စာတမ်းတွေကိုလည်းကန်ဆောင်ထားကြပါတယ်အမေရိကန်ပြည်ထောင်စုတခုတည်းတွေမဟုတ်ပါဘူးကနေဒါနိုင်ငံကကရင်တိုင်းရင်းသားတွေလည်းလာပြီးတော့မှစုဝေးပြီးစုပေါင်းအင်အားပြကြတယ်လို့သိရပါတယ်ရှင
်ဟုတ်ကဲ့သူတို့ဒီလိုလာပြီးစာနာပြတာကသူတို့ရဲ့လိုလားချက်တွေကဘာပါလဲရှင်သူတို့ဘာတွေကိုမျှော်လင့်ကြတာပါလဲ
ဟုတ်ကဲ့ရှင်ခုနလေးတွေမှာကျမကဒီအဖွဲ့ကိုဥဆောင်တဲ့ဒီအမေရိကန်ကရင်အမျိုးသားအစည်းအရုံးကခေါင်းဆောင်တဲ့သူတွေနဲ့စကားပြောကြည့်တဲ့အခါမှာကတော့ဒီပြည်ရင်းစစ်ကဆယ်ခုနှစ်နဲ့ချီပြီးတော့ဗမာပြည်မှာကြာနေပြီးအခုချိန်ထိလည်းကရင်အပါအဝင်တိုင်းရင်းသားဒီလူနည်းစုတွေကအခုချိန်ထိလူပေးဆွဖမှုတွေခံနေရတယ်ဒီတက်မတော်ဘက်ကနေပြီးတော့တိုင်းရင်းသားတွေကိုဒီရှင်းလင်းမှုတွေပေါ့နော်ဒီလူမျိုးသုံးအောင်ရှင်းလင်းမှုတွေလုပ်နေတယ်လူပေးဆွဖမှုတွေလုပ်နေတယ်ဒါတွေနဲ့ပတ်သက်ပြီးအခုအရက်သားဆိုးရကြက်တဲ့အချိန်ထိသူတို့မှခံစားနေရတော့မယ်ပေါ့နော်ဒါကိုဒီအမေရိကန်ပြည်ထောင်စုအပါအဝင်အမေရိကန်လွှတ်တော်ကတာဝန်ရှိတဲ့သူတွေကနိုင်ငံတကာရောတကမ္ဘာလုံးကပါသိအောင်လို့ဆိုပြီးအခုလိုထောင်နဲ့တောင်းနဲ့ချီပြီးသူဝေးပြီးလာပြီးဆန္ဒပြတယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့အဲ့ဒီတော့ဒီနေ့မှာသူတို့လာပြီးဆန္ဒပြတဲ့အထဲမှာဘသူတွေကလာပြီးတော့ဥဆောင်မိန်ခွန်းပြောတာမျိုးရှိပါလဲရှင်ဒီအမေရိကန်လွှတ်တော်အမတ်တွေရောလာပြီးတော့စကားပြောတာမျိုးရှိပါလား
အဓိကကဒီဟောပြောပွဲကိုတော့ဒီသူဝေးပွဲကိုတော့ကရင်တိုင်းရင်းသားတွေကရင်ခေါင်းဆောင်တွေဒီကရင်အဖွဲ့အစည်းတီးတီးကလူတွေကကရင်ဘာသာစကားနဲ့သူတို့ပြောပါတယ်ဒါပေမဲ့ခုနကတော့ဒီအစည်းအဝေးကိုဥဆောင်ပြီးတော့လှုပ်ရှားတယ်စတက်ဖနီဆိုတဲ့ဒီအမျိုးသမီးပေါ့နော်ဒီဟိုအမေရိကန်မျိုးသမီးကတော့ပြောပါတယ်ဒီအစည်းအဝေးပြီးတာနဲ့သူတို့ဒီကခေါင်းဆောင်တွေကလှစ်တော်တွေကိုဝင်ပြီးတော့မှဒီတိုင်းရင်းသားအရေးအထူးသဖြင့်အေးချရေးရနဲ့ပတ်သက်တဲ့ဒီကော်မတီတွေဒီလှစ်တော်ဘက်ကတာဝန်ရှိတဲ့သူတွေကိုသူတို့သွားပြီးတော့မှဒီအဖွဲ့အစည်းတွေအစည်းအသီးနောက်ကရင်တမျိုးသားလုံးရဲ့ဒီတောင်းဆိုတဲ့ဆန္ဒပြတဲ့အချက်တွေအကုန်လုံးကိုအမေရိကန်လွှတ်တော်ကလည်းတင်ပြမယ်အမေရိကန်ရဲ့အစိုးရကလည်းတင်ပြမယ်နောက်အင်ရှူရာကလည်းသူတို့သွားပြီးတော့မှသူတို့ရဲ့ဒီဆန္ဒတွေထုတ်ဖော်ချက်တွေအကုန်လုံးကိုပြောမယ်လို့သိရပါတယ်ရှင
်ဟုတ်ကဲ့ဒီလာပြီးတော့တက်တဲ့အထဲမှာကရင်လူမျိုးတွေကြီးပဲလားရှင်တခြားဒီအမေရိကန်ပြည်ထောင်စုမှာရောက်နေတဲ့တခြားလူမျိုးတွေရောလာတာမျိုးရှိလား
ဟုတ်ကဲ့ရှင်အများစုကတော့ဒီကရင်တိုင်းရင်းသားတွေလာကြပါတယ်ရှင်ဒီတခြားဒီမျိုးနွယ်စုတွေလည်းပါတယ်လို့ဟိုသိရပါတယ်ဒါပေမဲ့အများစုကတော့ဒီကရင်တိုင်းရင်းသားတွေအများစုလာပြီးတော့မှဆန္ဒပြကြတာပါရှင်ဒီပြည်နယ်တိုင်းဒီပြည်နယ်အစည်းအဝေးပေါ့နော်ပြည်နယ်အားလုံးနှီးပါးလောက်ကလာပြီးဆန္ဒပြတယ်လို့သိရပါတယ်တော်တော်များများဝေးတဲ့ပြည်နယ်တွေကလည်းလာပြီးဆန္ဒပြကြတာပါနောက်ပြီးတော့ဒီမှာလည်းနည်းနည်းထူးခြားတာကတော့ဒီကရင်ပေါ့နော်ဒီတက်ကြီးဒီအဖိုးအဖွားတွေကမျိုးသမီးတွေကကလေးတွေကအကုန်လုံးလာပြီးပြကြပါတယ်သူတို့အားလုံးအပြည့်ရင်းစစ်ကမီတာကိုခံခဲ့ရတဲ့အဓိကဒုက္ခတွေတွေလို့ပြောပါတယ်ရှင
်ဟုတ်ကဲ့အခုသူတို့ကဒီလူမျိုးရုံးတပ်ဖြတ်ရှင်းလင်းမှုတွေကနေအကာအကွယ်ပေးဖို့တောင်းဆိုကြရဲဆိုတော့ဒီလက်ရှိမြန်မာပြည်မှာဖြစ်နေတဲ့အခြေအနေကဒီသဘောတက်ရောက်တယ်လို့သူတို့မြင်တဲ့သဘောပေါ့ဟုတ်ပါလားရှင
်ဟုတ်ပါတယ်ရှင်ခုနကတော့ဒီဥဆောင်တဲ့လူတယောက်ရဲ့အပြောအရဆိုလို့ရှင်နော်သူတို့အားလုံးကဒီအမေရိကန်ပြည်အောင်စုမှာရောက်နေကြတယ်ဆိုပေမဲ့နေဆက်အသီးသီးမှာရှိနေတဲ့ဒီဒုက္ခတွေတွေကအခုချိန်ဒီဒုက္ခရောက်နေတော့မယ်နောက်ဒီကရင်ဒုက္ခတွေတွေအပါအဝင်တိုင်းရင်းသားဒေသတွေမှာရှိတဲ့ဒုက္ခတွေတွေကိုလည်းလူသားချင်းစာနာမှုကူညီတွေရက်ပေးလိုက်တာရက်ပစ်လိုက်တာတွေရှိတယ်သူတို့အတွက်အဓိကအခြေခံစားနပ်ရိက္ခာနဲ့နေဖို့ထိုင်ဖို့အတွက်တော့တော်တော်လေးဒီအတိဒုက္ခရောက်နေကြတာသိတဲ့အတွက်သူတို့ကအမေရိကန်ပြည်ထောင်စုနဲ့ဒီတခြားနိုင်ငံတွေကိုရောက်နေပေမဲ့ဒီဒုက္ခတွေတွေအရေးကိုလက်မှုမရှိနိုင်တဲ့အတွက်သူတို့ကအခုဒါစုပေါင်းဒီသူတို့အင်အားပြတဲ့အနေနဲ့ပေါ့နော်အမေရိကန်ပြည်ထောင်စုကိုရောနိုင်ငံတကာကိုရောကမ္ဘာကိုရောသိအောင်သူတို့လာပြီးတော့ဒီလိုဒီထောင်နဲ့တောင်းနဲ့ချီပြီးစုဝေးပြီးဆန္ဒပြကြတယ်လို့ပြောပါတယ်ရှင်အခုချိန်ဒီလေဒီအခမ်းအနားကလုံနေတော့မှာပဲရှင်ဟုတ်ကဲ့
ဟုတ်မဆမို့သူတို့ရှေ့ဆက်လုပ်ဖို့ရောရှိပါသေးလားရှင်ဒီလိုဆန္ဒပြပွဲတွေထားလုပ်ဖို့ကောရှိလား
ဟုတ်ကဲ့ရှင်အခုလောလောဆယ်အထိကတော့သူတို့ဘက်ကဒါဒီရှင်းအတွက်ကတော့သူတို့ဒီတတိုင်းညီလုံးမှာရှိတဲ့ကရင်တိုင်းရင်းသားတွေသူတို့စုဝေးပြီးဆန္ဒပြတယ်ဒါကတော့လူအင်အားနဲ့စုစည်းပြီးဆန္ဒပြတာဖြစ်ပါလေဒါပေမဲ့ဒီလွှတ်တော်ပိုင်းတို့ဒီသက်ဆိုင်တဲ့တာဝန်ရှိတဲ့သူပိုင်းနောက်ပြီးတော့မြန်မာအစိုးရနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတော့လုံရမယ့်အဆင့်ဆင့်ကိုလည်းသူတို့ဆက်ပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့မဆုမိုးရဲ့အချိန်လေးနည်းနေလို့ဒီလောက်မျက်နှာပဲဖြတ်ပြစေရှင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေထိုင်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြင်ဘလော့ဂါတွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးဖို့ရှိတဲ့သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ရီရိုကိုမျှော်မှန်းလုပ်တဲ့အလုပ်ဟာတာရှိမခံပါဘူးရီရိုအတွက်စဉ်းစားနေရင်လည်းဒီမိုကရေစီလမ်းကြောင်းကိုပြည်ပြည်ပြင်ပုံပေါ်နိုင်မှာမဟုတ်ပါဘူးဒီမိုကရေစီဆိုတာက
စကိုင်းတိုင်းရွှေဘိုးမြို့နယ်ညောင်ပင်သာရွာကအမဖြူဖြူတန်းကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထက်ကနေဖိအားပေးမှုတွေရော့ကျလာနေပြီဖြစ်တာကြောင့်တရုတ်နိုင်ငံဟာလက်ရှိမှာအခြေခံစာအုပ်တွေကိုပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပြီးစီးပွားရေးပုံမတည်ငြိမ်ရေးကိုဦးစားပေးဆောင်ရွက်လာနေပြီဖြစ်ပါတယ်။၅နှစ်တကြိမ်ကျင်းပတဲ့19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေတိုင်းပြည်စီးပွားရေးနဲ့တခြားလှုပ်ဆောင်ပွဲပြုပြင်ပြောင်းလဲရေးဆိုင်ရာအစီအစဉ်တွေကိုချမှတ်ခဲ့ပါတယ်။ဒီအကြောင်းအခုသတင်းပိုက်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
တန်ပြည်အတွင်းမနစ်မြုပ်ဝေရာတွေနဲ့ရင်ဆိုင်နေရတာကြောင့်တရုတ်လူမှုအတန်းဝိုင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်ကွန်မြူနတီပါတီအနေနဲ့အားသက်လောင်းပြီးလှုပ်ဆောင်ကြဖို့သမရရှိချင်းဖြင့်ကတိုက်တွန်းလိုက်ပါတယ်။တန်ပြည်ကာကွယ်ရေးကိစ္စကနေတရုတ်ပြည်သူတွေနေစဉ်ကြင်ကြံနေထိုင်ရေးကိစ္စတွေအထိအရာခတ်သိမ်းကိုထိန်းချုပ်လမ်းညွှန်မှုပေးနေတဲ့လက်ရှိအာဏာရကွန်မြူနတီပါတီရဲ့၅နှစ်တခါကျင်းပတဲ့ညီလာခံမှာသမရရှိကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။当前国内外形势正在发生深刻复杂变化。
来自这边当地对马要比巴马吧那下一笔开开手推的标准目的骗你吧的。正如当地朋友一下来一把人请给他们细腻中的吧的。那个苗门这下倒把比新高目的来变成吧的。巴黎文队阿龙里呢年间的给他们安瑞一对就电变成他不多的路标准目的来跑上一下吧没。电价比现在两秒没细价吧现在。တရုတ်နိုင်ငံတွင်ကလူမျိုးပေါင်းစုံအတွက်ညီညွတ်စွာနဲ့ဥဆောင်မှုပေးကြပါခေတ်သစ်မှာဆိုရှယ်လစ်ဝါဒနဲ့အညီတရုတ်လူမျိုးတွေရဲ့ထူးခြားတဲ့ဝိသေသနဲ့အညီတိုးတက်ကြီးပွားတဲ့လူမှုအတိုင်းအဝိုင်းဖြစ်လာအောင်ဗက်ဆုံကကြိုးပမ်းဆောင်ရွက်ကြပါ
ကွန်မြူနတီပါတီအနေနဲ့တန်းပြည်အချုပ်အခြာအာဏာကိုခုခံကာကွယ်ပေးရုံနဲ့မကဘဲတရုတ်ယဉ်ကျေးမှုကိုပြန်လည်စတင်အောင်လှုပ်ဆောင်တာမှားရင်းနဲ့အတွေ့အခေါ်တွေကိုစန့်ကျင်တာနဲ့တရုတ်နိုင်ငံရဲ့မူရင်းဘာသာတရားကိုမြင့်တင်ပေးရေးတွေလည်းလှုပ်ဆောင်ကြဖို့မင်ကွန်းအတွင်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပြင်တိုင်းပြည်ရဲ့အနာဂတ်စီးပွားရေးမျှော်မှန်းချက်တွေနဲ့ပတ်သက်လို့လည်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ်
။面对世界经济复苏乏力、局部冲突和动荡频发、全球性问题加
剧，瓦卢塞亚西瓜也变脸的蓝图木个阿表里的青年牛人也塞尼亚拉叫。မကြာခဏဒေတာတွင်မှမတည်ငြိမ်မှုတွေဖြစ်ပေါ်တာကမ္ဘာလုံးဆိုင်ရာပြည်ပခါတွေအရှိန်မြင့်ဖြစ်ပေါ်လာနေတာတရုတ်နိုင်ငံရဲ့စီးပွားရေးဟာအသည့်အစမ်းတစ်ဖွဲပုံမှန်အခြေအနေကိုရောက်လာတာစတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်ကျွန်တော်တို့လုပ်ငန်းစဉ်ရဲ့အခြေခံလမ်းညွှန်ချက်မှာဖော်ပြထားတဲ့အတိုင်းဖွံ့ဖြိုးမှုအတွက်ကြိုးစားလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပုံမှန်ပဲသွားဖို့ကျွန်တော်တို့လိုလာပါတယ်စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးဖွံ့ဖြိုးရလဒ်တွေထွက်ပေါ်လာအောင်ရှေ့တိုးဆောင်ရကြပါပြီးတော့မှကစ်တဆိုရှယ်လစ်ဝါဒနဲ့အညီတမိုင်းဝင်ပွင်လင်းတဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ကြပါ
တရုတ်နိုင်ငံစီးပွားရေးအလားအလာကောင်းပေမဲ့လည်းကြီးမားတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့အကြောင်း၃နာရီခွဲကြာတဲ့မင်ကွန်းအတွင်းမှာသမရရှိကရှာရှာပါပါဝန်ခံပြောကြားခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထက်ကဖိအားပေးမှုတွေကြီးထွားနိုင်တာကြောင့်ပြည်ပပို့ကုန်အပေါ်မိခိုးအားထားရတဲ့ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးတရုတ်နိုင်ငံကထုတ်ကုန်တွေကို ဝယ်ယူအားကျဆင်းနိုင်တဲ့အကြောင်း2008ခုနှစ်ကမ္ဘာလုံးဆိုင်ရာစီးပွားကြကစိုက်ပြီးကြတဲ့ကတရုတ်ခေါင်းဆောင်တချို့ကသတိပေးပြောဆိုနေကြကြတာပါဒါပေမဲ့သမ္မတရှီကပါတီအတွက်ပြောကြားတဲ့အရေးပါတဲ့မိန့်ခွန်းအတွင်းဒီကိစ္စကိုတမူထူးခြားစွာထည့်သွင်းပြောကြားသွားတဲ့အတွက်ကွန်မြူနတီပါတီအနေနဲ့အနာဂတ်အလားအလာအတွက်ယုံကြည်မှုအပြည့်ရှိတဲ့အကြောင်းပြသလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံအတွင်းဝင်ငွေမများတာမှုကြီးထွားလာနေတာအလုတ်ကင်ဖန်တီးရေးပညာရေးကျန်းမာရေးဆောင်ရှောက်မှုစတဲ့ပြဿနာတွေကိုလည်းသမ္မတရှီရဲ့မိန့်ခွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်ဒါအပြင်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းနေတိစောက်နေတဲ့ကိစ္စနဲ့ One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံနဲ့ဥရောပအာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်ခေတ်သစ်ပိုလွှမ်းကြီးတိစောက်ရေးစီမံကိန်းတို့ကိုလည်းသမ္မတရှီကချီးကျူးပြောကြားခဲ့ပါတယ်အခုနှစ်ကွန်မြူနတီပါတီညီလာခံကချမှတ်ခဲ့တဲ့အနာဂတ်စီးပွားရေးလမ်းညွှန်ချက်တွေနဲ့ယင်းနှိမ့်ညွတ်မှုနဲ့ဆိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံအတွင်းပြည်ပကလာရောက်ယင်းနှိမ့်ညွတ်သူတွေကိုအတိုင်းအတာတစ်ခုအထိရှော့ချပေးလိုက်ပေမဲ့လည်းဒါဟာလုံလောက်မှုမရှိသေးဘူးလို့Global Micro Strategies အဖွဲ့ကစီးပွားရေးသုတေသီဘန်လုတ်ကထောက်ပြပါတယ
် Well I think in general I think it's a welcome signal that China is actually opening more and more up to the overall global economy but in
ပြည်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးရည်စည်းကြောင်းနဲ့လက်လျောညီဖြေရှိအောင်ပြောင်းလဲလှုပ်ဆောင်လာတာဟာရည်ဘူးအားဖြင့်ကြိုးဆိုရမယ့်အချက်ဖြစ်ပါတယ်ဒါပေမဲ့လည်းလက်တွေ့ရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့တက်ရောက်မှုကိုကြည့်မယ်ဆိုရင်တော့ပြည်နိုင်ငံဟာပြပရင်းနှီးမြှုပ်နှံမှုတွေအပေါ်ပိတ်ဆို့ကန့်သတ်မှုတွေရှိနေစေဖြစ်ပါတယ်ဥပမာအားဖြင့်တရုတ်နိုင်ငံရဲ့အစုရှယ်ယာနဲ့ရင်းနှီးမြှုပ်နှံမှုဈေးကွက်ကိုကြည့်မယ်ဆိုရင်နိုင်ငံသားပိုင်ဆိုင်မှုဟာနှစ်ရာခိုင်နှုန်းထက်နည်းနေပါသေးတယ်ဒါကြောင့်တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ကိုအကောင်းဆုံးအနေထားနဲ့ကြည့်မယ်ဆိုရင်တော့အရန်ကိုသတိထားဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့တရုတ်အစုရှယ်ယာဈေးကွက်ပေါ်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေမျက်စိမကျခင်အုတ်ချုပ်ရေးပိုင်းမှာပြုရင်ပြောင်းလဲစရာတွေအများကြီးလိုနေသေးတဲ့အတွက်ဖြစ်ပါတယ
်အောက်ကလဆန်ပိုင်းကလေးကပြပမှာအင်ယာမီဟိုတယ်ဖြောပြေးရေးကိစ္စနဲ့ပါတီညီလာကနောက်ဆုံးနေ့အောက်တိုဘာလ25ရက်နေ့မှာတော့သမရရှိချင်းပြင်ကိုသမရအဖြစ်ဒုတိယတက်တန်းဆက်လက်တာဝန်ထမ်းဆောင်ဖို့တရုတ်ကွန်မြူနတီပါတီရဲ့အကြီးအကဲအဖြစ်နောက်ထပ်5နှစ်ဆက်လက်တာဝန်ယူဖို့တကပိတ်ကျင်းပတဲ့ရွေးကောက်ပွဲမှာပါတီထိပ်တန်းခေါင်းဆောင်204ဦးကကန့်ကွက်သူမရှိမဲပေးရွေးချယ်ခဲ့ကြပါတယ်ကွန်မြူနတီပါတီအထွေထွေတွင်းရေးမှူးတာဝန်ယူပြီးတဲ့နောက်သမရရှိကအခုလိုပြောပါတယ
်在刚才召开的中共十九届一中全会上选举产生了新一届
十九五八的ပထမမျက်နှာစုံညီစီဝေးကခေါင်းဆောင်မှုအဖွဲ့အစ်တတရက်ကိုရွေးကောက်တင်ရောက်ခဲ့ပါတယ်ပါတီညီလာခံကနေကျွန်တော်ကိုဘိုးကော်မတီရဲ့ဖီရီတွင်းမှုအဖြစ်ထပ်မံပြီးတော့ရွေးချယ်ခဲ့ကြပါတယ်ဒါဟာကျွန်တော်ရဲ့ဂျူပန်အားထုတ်မှုကိုအတိအမှတ်ပြုလိုက်တာပါဒါဟာကျွန်တော်အတွက်ပိုမိုဂျူပန်အားထုတ်ဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ
်ဒါအပြင်သမရရှိရဲ့နာမည်နဲ့သူရဲ့နိုင်ငံရေးအတွေးခေါ်တွေကိုကွန်မြူနတီပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းမှုဆုံးဖြတ်လိုက်တာကြောင့်သမရရှိဟာခေတ်သစ်တရုတ်နိုင်ငံတော်ကိုတီထောင်ခဲ့တဲ့ခေါင်းဆောင်ဟောင်းမော်စီတုံးနဲ့တန်းနဲ့ဖြစ်သွားစေခဲ့ပါတယ်။သမရရှိနဲ့အတူတရုတ်ကွန်မြူနတီပါတီဘ ਹੁ နိုင်ငံရေးဥဆောင်အဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်သစ်စုစုပေါင်း9ဦးကိုကွန်မြူနတီပါတီဘ ਹੁ ကော်မတီကရွေးချယ်ခဲ့ကြပါတယ်။ပြန်လည်ရွေးကောက်ခံရသူတွေကတော့သမရရှိနဲ့ဝန်ကြီးချုပ်လီခေချန်တို့ဖြစ်ပြီးကျန်လူသစ်9ယောက်ကတော့သမရရှိရဲ့အဓိကအကြံပေးပုဂ္ဂိုလ်တွေဖြစ်ကြတဲ့ဝမ်ခုနင်းနဲ့လီဇန်ရှူအဂရိလိုက်စားမှုတိုက်ဖြတ်ရေးအကြီးအကဲဖြစ်လာဖို့ရှိတဲ့ဇောင်လီကြီးနဲ့နိုင်ငံတော်ကောင်စီဒုတိယဥက္ကဋ္ဌဝမ်ယန်နဲ့ရှန်ဟိုင်းပါတီအတွင်းရေးမှူးဟန်ဇန်းတို့ဖြစ်ကြပါတယ်။ဒါတွေကိုကြည်ချင်းအဖြစ်တရုတ်နိုင်ငံမှာသမရရှိဟာနံပါတ်1ခေါင်းဆောင်ဖြစ်ကာလအတန်ကြာဆက်လက်တည်ရှိနေဦးမယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။သမရရှိချင်းဖြစ်ရင်လည်းအောက်မှာတရုတ်နိုင်ငံရဲ့စီးပွားရေးဟာပုံမှန်တိုးတက်မှုရှိနေကြတာတိုင်းပြည်အတွင်းတည်ငြိမ်အေးချမ်းမှုအပြင်နိုင်ငံတကာမှာလည်းတရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာတဖြည်းဖြည်းကြီးထွားလာနေတာတွေကြောင့်သူ့ကိုပါတီအကြီးအကဲတွေကခေါင်းဆောင်အဖြစ်ထပ်မံရွေးကောက်တင်မြှောက်လိုက်ကြတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးဇက်ခုံပေါ်မှာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာသမရရှိချင်းပြင်ရဲ့ဥဆောင်မှုနဲ့အတူပုံမကြီးထွားလာနိုင်ခြင်းရှိတယ်။အထူးသဖြင့်စစ်ပွားရေးကဏ္ဍဟာအရှိန်ကောင်းကောင်းနဲ့ဆက်လက်ကြီးထွားလာနိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျ။
ကိုယ်စားဝင်လိုက်စီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရစေ။အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်။ဘောရှင်ဖျားအုတ်ချွေအစင်းစင်းရဲ့အခြေခံအကျဆုံးရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ Energy အစိုးရလက်ထက်မှာပထမဆုံးအကြိမ်စတင်ကျင်းပမယ့်ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်ဘယ်လောက်ထိအရေးပါသလဲ ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူလူမာရောဘလောက်ထိနားလည်သဘောပေါက်မှုရှိထားပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန်းလူတွေသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးနှုတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOA American အတန်းရဲ့တရိုက်လေးလိုင်းရှင်နှခန်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9နာရီတရိုက်လေးလိုင်းရှင်နှခန်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့သတင်းပတ်ဆိုင်ရာတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပါမယ်။ Apple ကအသစ်ထုတ်လုပ်လိုက်တဲ့ iPhone 10, iPhone X အကြောင်းဒီသတင်းပတ် blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမိုင်းအင်ဂျင်နိုင်တဲ့အတူတင်ပြထားပါရစေ
။သင်ကျင်လူအတော်များများမျှော်လင့်ဆောင်ဆိုင်ခဲ့ကြတဲ့ iPhone 10 တော့ထွက်လာပြီနော်။ဖုန်းလဲဖို့စိတ်ကူးထားလား
။ဒေါ်လာ10တော့စိတ်ကူးသေးပါဘူးကိုကျော်သိန်းကြီး။လက်ရှိကျမကင်နေတဲ့ iPhone 6ကလည်းကောင်းနေသေးတာပဲ။ဒါပေမဲ့ iPhone 10 နဲ့ပတ်သက်ပြီးတော့သုံးသက်ရေးကြတာတွေကတော့လိုက်ဖက်ဖြစ်တယ်ရှင
်။မင်းချင်းကတော့ဖုန်းလဲဖို့မစင်စားတာ။ iPhone 10ထွက်တဲ့လိုမာလာ3ရက်တောက်ကြနေကတော့တကဘာလုံးက Apple ဆိုင်တွေမှာစိုင်မဖွင့်ခင်ကတည်းကတန်းစီစောင့်ပြီးဖွင့်တာနဲ့ကြိတ်ကြိတ်ဒိုးဝယ်လိုက်ကြတာဆိုတာ
။အော် iPhone နဲ့ Apple ပစ္စည်းတွေကိုအယူမူကြိုက်သူတွေကတော့အစ်စ်တစ်ခုထွက်တာနဲ့ကိုယ့်အတွက်လိုသည်ဖြစ်စေမလိုသည်ဖြစ်စေဝယ်ကြတာပါပဲ။အစ်စ်ဆိုတော့လေပိုကောင်းမှာပေါ့ဒါပေမဲ့ကို့အတွက်တကယ်တမ်းအသုံးတည့်မတည့်ဆိုတာကလေရှိသေးတယ်မလား
iPhone 10က Apple ကထုတ်ဖူးသမျှ iPhone တွေထဲမှာအကောင်းဆုံးလို့တော့လေ့လာသူတွေကပြောကြတယ်ဒါပေမဲ့အစ်စ်တွေပါလာပြီးအကောင်းဆုံးဆိုတိုင်းလေနှိုင်းငင်ပြောသလိုကို့အတွက်အဆင်ပြေခြင်းမှပြေမှာပါအထူးသဖြင့်တော့အခုအစ်စ်ပါလာတာတွေကအရင် iPhone တွေနဲ့အသားကျနေပြီးသားသူတွေအတွက်အခက်အခဲတောင်ရှိနိုင်နေတယ်လို့သုံးသပ်ချက်တခုမှကျွန်တော်ဖတ်လိုက်ရတယ်
ဒါပြင်ဈေးကွက်ထဲမှာရှိသမျှစမတ်ဖုန်းတွေထဲမှာဈေးကလည်းအကြီးဆုံးပဲနော်အနည်းဆုံးဒေါ်လာ1000လောက်ကစတာဆိုတော့မြန်မာငွေနဲ့ဆို15သိန်းလောက်တောင်ရှိမလားပဲလူပြောအများဆုံးအစ်စ်ပါလာတာတွေက Face ID လို့ခေါ်တဲ့ကိုယ်မျက်နှာကိုဖုန်းထဲမှာမှတ်ထားပြီးဖုန်းကိုမှတ်ကြည့်လိုက်တာနဲ့ပွင့်သွားတာရယ်ပါပဲဒီတော့အရင် iPhone တွေမှာလို့ပတ်တန်တို့ပတ်စကုတ်တို့လက်ဘွေတို့အသုံးပြီးဖွင့်ဖို့မလိုတော့ဘူးပေါ့
Passcode ကတော့အခြေခံအနေနဲ့လူသေးတာပါပဲ Face ID နဲ့ဖွင့်ဖို့လုပ်ပြီးသွားပြီဆိုရင်တော့ဖုန်းကိုသုံးနိုင်မှာ Passcode သုံးဖို့မလိုတော့ဘူးပေါ့လေတကယ်ကတော့ iPhone 10နဲ့အတူ iPhone 8နဲ့8 Plus တို့လည်းအတူထွက်လာတာပါအဲ့ဒီဖုန်းတွေကပိုသေးသက်တာတယ
် iPhone 10ရဲ့ screen က 5.8 လက်မရှိတာဆိုတော့ 5.5 လက်မရှိတဲ့ iPhone 8 Plus ထက်ရော 4.9 လက်မရှိတဲ့ iPhone 8ထက်ရောညနေပြင်ပိုကြီးပါတယ်ဒါပေမဲ့ဖုန်းတစ်လုံးလုံးရဲ့အရွယ်အစားကတော့ iPhone 8 Plus ထက်ပိုသေးပြီး iPhone 8ထက်တော့နည်းနည်းလေးပိုကြီးတယ်လေ screen ကဖုန်းမျက်နှာပြင်တစ်ခုလုံးအပြည့်ဆိုတော့အရင်ဖုန်းတွေမှာပါတဲ့ Home Cloud မပါတော့ဘဲဒါပဲသုံးမျက်နှာပြင်ကိုနှိပ်ပြီးတော့ပဲသုံးရတာပါ
ဖုန်းကိုစမ်းသပ်ကြည့်သူတွေကတော့ Face ID နဲ့ပတ်သက်ပြီးအမျိုးမျိုးစမ်းကြည့်ကြတယ်ဗျအခြေအနေအတော်များများမှာတော့ Face ID ကအလုပ်ဖြစ်တယ်လို့ပြောကြတယ်ဒါပေမဲ့အလုပ်မဖြစ်တဲ့အခြေအနေတွေလည်းရှိတယ်
ကျမဖတ်ရတဲ့လောက်ကတော့ခေါင်းစုပ်အုပ်ထုပ်စောင်းထားတာနေကမျက်မှန်တက်ထားတာညအမှောင်တဲနဲ့အပြင်ဘက်နေသားချင်းတွေမှာ Face ID ကကောင်းကောင်းအလုပ်လုပ်တယ်တဲ့ဒါပေမဲ့ဖုန်းကိုစပွဲကုန်ပေါ်တင်ထားတာမျိုးနှာခေါင်းကာတက်ထားတာမျိုးနေရောင်သိပ်ကြီးတောက်ပတဲ့အခြေမျိုးတွေမှာအလုပ်မဖြစ်ဘူးလေရှင
် Face ID ကိုသုံးဖို့ဆိုရင်အရင်ဆုံးဖုန်းကိုကိုယ့်မျက်နှာရှိမှထောင်ပြီးကောင်းကိုဟိုဘက်ဒီဘက်နှစ်ကြိမ်လှည့်ပေးလိုက်ရပါတယ်။တကယ်တမ်း Face ID သုံးပြီးဖုန်းကိုဖွင့်လိုက်တာနဲ့တန်းပွင့်သွားတာတော့မဟုတ်ပါဘူး။ကိုယ့်မျက်နှာကိုဖုန်းကအတိမတ်ပြုပြီးဆိုရင်ဖွင့်ဖို့အဆင်သင့်ဖြစ်သွားတဲ့အဆင်ပါ။နောက်တစ်ဆင့်ကလက်နဲ့ဖုန်းမျက်နှာပြင်ကိုရှုပ်လိုက်မှပဲဖုန်းကပွင့်ပါတယ်
။စမ်းသပ်သူတချို့ကတော့ Face ID ကလက်ပွေထက်အခြေအနေတော်တော်များများမှာပိုပြီးအလုပ်ဖြစ်တယ်လို့ပြောကြတယ်။လက်ပွေသုံးပြီးဖွင့်တဲ့အခါလက်မှာချွေးထွက်နေတာတို့ဆူထိုင်းထိုင်းဖြစ်နေတာတို့ညပ်ပတ်နေတာလို့ဆိုရင်မရဘူးလေ Face ID ကတော့အခြေအနေတော်တော်များများမှာအလုပ်ဖြစ်တယ်လို့ပြောကြပါတယ်
။
အဲ့ဒါအပြင်နောက်ထပ်အပြောများကြတာကတော့ကင်မရာပါအခုအသစ်ထွက်တဲ့ iPhone 3မျိုးစလုံးမှာကင်မရာနှလုံးပါပါတယ်အဲ့ဒီအထက်မှာမှ iPhone 10ရဲ့ကင်မရာက iPhone 8 Plus မှာပါတဲ့ကင်မရာထက်နည်းနည်းပိုကောင်းတယ်လို့ပြောကြပါတယ
်ကင်မရာနှလုံးမှာတစ်လုံးက wide angle မှန်ဘလူးနဲ့နောက်တစ်လုံးက telephoto မှန်ဘလူးတက်ထားပါတယ်ဒါအပြင်ကင်မရာနှစ်ခုစလုံးမှာပုံရိပ်ငြိမ်စေတဲ့စနစ်ပါပါတယ် iPhone 8 Plus မှာကျတော့ကင်မရာတစ်လုံးမှာပဲအဲ့ဒီလိုပုံရိပ်ငြိမ်စေတဲ့စနစ်ပါတာပါဒါကြောင့် iPhone 10မှာပါတဲ့ကင်မရာကညဘက်မှာပဲဖြစ်ဖြစ်အလင်းရောင်အားနည်းတဲ့အချိန်ပဲဖြစ်ဖြစ်ပိုကောင်းတဲ့ပုံထွက်ပါတယ
် iPhone 8 Plus ကအရွယ်စားပိုကြီးတာကြောင့်ဘောင်းမြိတ်ထဲထည့်ပြီးယူသွားဖို့တိတ်အဆင်ပြေလာတယ်လို့လက်တစ်ပတ်ထဲနဲ့ဂိုင်ပြီးသုံးဖို့ကလည်းမဖြစ်နိုင်တော့ပဲလို့ပြောကြပါတယ် iPhone 10ကတော့အိတ်ထဲထည့်ယူရင်လည်းအဆင်ပြေလက်တစ်ပတ်ထဲနဲ့ဂိုင်သုံးဖို့လည်းအဆင်ပြေပါတယ်
iPhone 10မှာသုံးထားတဲ့ screen ကလည်း OLED လို့ခေါ်တဲ့ screen အမျိုးအစားဖြစ်ပြီး iPhone 8 Plus နဲ့8တို့မှာကျတော့ LCD screen တွေကိုပဲဆက်ပြီးသုံးထားတာကြောင့် iPhone 10မှာပုံရိပ်တွေကပိုပြီးကြွရတယ်လို့ဆိုပါတယ်
။ရေပုံရချုံပြောရရင်တော့ iPhone 10ရဲ့အားသာချက်တွေကပိုကောင်းတဲ့ screen, ပိုကောင်းတဲ့ design နဲ့ပိုကောင်းတဲ့ကင်မရာတွေပါလာတာပါ။အားနည်းချက်ကတော့ထွက်ထားတဲ့မြောက်ဖုန်းတွေရဲ့ဈေးကြီးဆုံးဖြစ်တာရဲ့ဖုန်းကိုအကာမတက်ဖဲသုံးမယ်ဆိုရင်ပပတ်လင်မှာထည့်ထားတဲ့တတ်ထုတွင်ကရှာနိုင်နိုင်ရလို့ဖြစ်တယ်လို့ techradar.com website ကသုံးသပ်ချက်တစ်ခုမှရေးထားပါတယ်။နီးပညာနဲ့တိတ်ကြီးအကျွမ်းမဝင်လာသူတွေအတွက်ကတော့ iPhone 10ကိုသုံးရတာအရင်ဖုန်းတွေလောက်လွယ်ကူအဆင်ပြေမှာမဟုတ်ဘူးလို့ဖုန်းကိုစံတက်သုံးဆွဲခဲ့တဲ့ The New York Times သတင်းစာဆောင်းပါးရှင်ကလည်းရေးထားတယ်ဗျ
။ဟုတ်တယ်နော်ကိုကျော်သိရေး။နီးပညာအသစ်တွေပါတဲ့ဖုန်း tablet စတဲ့ပစ္စည်းတွေကတော့အများရန်လို့ထွက်နေမှာပါပဲ။ဒါပေမဲ့ပစ္စည်းသစ်ထွက်တိုင်းကို့အတွက်လိုဤမလိုဤအသုံးတဲဤမတဲဤထက်မစင်စားပဲလိုက်ဝယ်နေရင်တော့လိုက်လို့ကိုဆုံးမှာမဟုတ်ပါဘူ
းမှန်ပါပဲခင်ဗျာ iPhone 10ဟာလည်းထွက်ထားတာရပိုင်းမဲရှိသေးတာမို့သူ့မှာအားနည်းချက်တွေရှိတဲ့ဆိုရင်လည်းအဲ့ဒီအားနည်းချက်တွေနောက်ပိုင်းမှာပေါ်လာနိုင်သေးတာမို့ကျွန်တော်တို့ VOE ပရိသတ်တွေအနေနဲ့ iPhone 10ကိုဝယ်ဖို့စိတ်ကူးတယ်ဆိုရင်ဖြင့်နောက်ထပ်အချိန်နည်းနည်းစောင့်လိုက်လို့မှားသွားမှာမဟုတ်ဘူးဆိုတာကိုအကြံပေးလိုက်ရပါတယ်ခင်ဗျာ
ကြိုကြောသိစီစဉ်တင်ဆက်ခဲ့တဲ့ blogger ပြောသမျှအစီအစဉ်ကိုမအင်ဂျင်နိုင်ကကိုကြီးတင်ဆက်သွားတာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကမ္ဘာသလွားကထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတော်တွေကိုစူးစီးပြီးတော့မအေးတန်နာကျော်ကတက်တန်ရောင်သတင်းလောကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီရက်တက်တဲ့အောင်တင်လာမှာတော့ဒီ2019ခုနှစ် Christmas အားလည်းရဲ့ရာဒီမှာဘယ်ရုပ်ရှင်ကားတွေကြီးရမှာပါလဲဒီလိုမျိုးထင်ပေါ်ကြောကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတွေကိုတက်တဲ့အောင်တင်လာအစီအစဉ်မှာပြောပြပေးနေပါတယ်ဒီနေ့2019ခုနှစ်ရဲ့ Christmas အားလည်းရဲ့ရာဒီကိုတော့ Bad Moms Christmas ဆိုတဲ့ရုပ်ရှင်ကားနဲ့စပြီးတော့ဖွင့်လိုက်ပါတယ်American ပြည်အောင်စုအနောက်ချမ်း California ပြည်နယ်ကကမ္ဘာကျော် Hollywood အတိုင်းဝိုင်းအခြေဆိုင်ရာ Los Angeles မြို့မှာပြုလုပ်တဲ့အထူးပွဲမှာတော့နာမည်ကျော်အဆိုတော်ဖြစ်တဲ့ Kennedy ကသူ့ရဲ့အမှတ်အသားဖြစ်တဲ့ Saxophone နဲ့ Christmas Day သချင်တွေဖျော်ဖြေသွားခဲ့ပါတယ်ဒီစကားရဲ့တရုပ်ဆောင်တွေဖြစ်တဲ့ Susan Sarandon, Mila Kunis နဲ့ Kristen Bell တို့ဒီကော်ဇောနီခင်အခမ်းအနားကိုတက်ရောက်လာတာတွေ့ရပါတယ်။ Christmas ရဲ့ထုံးလန်းစင်လာလုံရိုးလုံးစင်တွေကနေသွေဖယ်ပြီးတော့သူတို့ရဲ့ဆန္ဒကိုအကောင့်ထဲပေါ်ဖို့ကြိုးစားကြတဲ့အမေတစုနဲ့သူတို့ရဲ့အမေရီထိတ်တိုက်တွေ့ကြပုံကိုဟာတာဇန်ယူကရိုက်ထားတာ
ပါ။ Christmas is a magical time, full of wonder, excitement and joy.A time for making lasting memories with family and friends.
ဒီလိုမျိုး Christmas ကာလမှာဆိုရင် Hollywood ကနေပြီးတော့ရည်စရာမောစရာမိသားစုဝိုင်းဖွဲ့ကြည့်ရတဲ့ဟာတာဇန်မြူကားတွေကိုထုတ်တကားနှစ်တိုင်းမှာ2016တုန်းကလည်းဒီရုပ်ရှင်ရဲ့အပိုင်းတစ်ဖြစ်တဲ့ Bad Moms ဒါရိုက်အသေးပဲပြန်ရရင်တော့အရန်ဆိုးတဲ့အမေတွေလို့ပြန်နိုင်မှာဖြစ်တဲ့ဒီရုပ်ရှင်က Hollywood ဇာတ်ကားတကားအတွက်နည်းရလို့ပြောလို့ရမယ်ဒေါ်လာတန်း20ကိုပဲဈေးကူးရေးအတွက်သုံးခဲ့ပေမဲ့တကဘာလုံးပြသမှုကနေပြီးတော့ဒေါ်လာတန်180ကျော်ဝင်ငွေရှာပေးခဲ့ရပါ။ဒီနှစ်ဒုတိယပိုင်းကလည်းအလားတူအောင်မြင်မှုတွေရမယ်လို့ထုတ်လုပ်သူတွေမျှော်လင့်နေပါတယ်။
I think you get to see the moms regress to being teenagers. I think it's one of those situations where you act so, you think you have it all together until your mom comes into town and then you start.
ဒီရုပ်ရှင်ကပထမရုပ်ရှင်မှာတက်ကိုအမေတွေတောင်းကျမ်းကြတဲ့ကားဖြစ်ပြီးတော့အရင်လဲရရတယ်။ပြီးတော့မိခင်နေတဲ့သမီးတွေကမှတွေ့ရတယ်။တကယ်ဆက်ဆံရေးကိုမြင်သာအောင်ပြထားပါတယ်လို့မင်းသမီးတွေကပြောပါတယ်
။ Remember when the holidays were actually fun? Take Christmas back. Where's your tree?
Washington နိုင်ငံရဲ့အတိုင်းအဝိုင်းကအစ Hollywood အမှုပညာအတိုင်းအဝိုင်းမှာအစတနေ့တဲ့တနေ့အရှုပ်တော်ပုံတွေမယိုးနိုင်အောင်ကြားနေရတဲ့ကာလမှာဒီအခုရုပ်ရှင်ကလူအလုံးအတွက်လိုအပ်နေတဲ့ရည်မောခြင်းကိုပေးပါလိမ့်မယ်လို့ခေါင်းဆောင်မင်းသမီးစူဇန်ဆာရန်ကပြောပါတယ
် I think that the only thing that counters all the things that are happening in this country that are fascist and racist and everything else
ဖက်ဆစ်အယူဝါဒတွေလူမျိုးရေးခွဲခြားမှုအယူဝါဒတွေနဲ့ဖြစ်ချင်တိုင်းဖြစ်နေရတွေကိုတံပြန်မှုဆိုရင်တော့လူတွေအားလုံးရီမောအောင်လို့ကျမတို့ဖန်တီးပေးဖို့ပဲဖြစ်ပါတယ်လို့သူကပြောသွားတာပါဒီ Bad Moms Christmas ဆိုတဲ့ရုပ်ရှင်ကိုတော့နိုဝင်ဘာလ1ရက်နေ့မှာပဲ American ပြည်အောင်စုတလွှာရုံနေမှာစပြီးတော့ရုံတင်ပြသပါတယ်ရှင
် Moms working their asses off cooking wrapping decorating and shopping
ဒီနေ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah. Take it on the side and bright red.
အမှုပညာလောကနဲ့ထင်ရှားကြောကြားသူတွေရဲ့သတင်းတွေကိုစူးစီးပြီးတော့မအေးတနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်အဖြစ်နဲ့တင်ပြတော့ပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့စကိုင်းတိုင်းရွှေဘိုမြို့နယ်ညောင်မင်းသာရွာကမှဖြူဖြူတန်းကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါရှင်။
ဒေသကြီးရှိုးမြို့နယ်ညောင်မင်းသာရွာမှဖြစ်ပါလေရှင်။ကျမတို့ပြည်သူအပေါင်းကိုစိတ်နှပါကျမချမ်းသာကြပါစေကြောင်းဆုမွန်ကောင်းတက်အပ်ပါလေ။ကျမကလက်ရှိဆိုးရွားပေါ်ကျမရဲ့ယုံကြည်ချက်ကိုပြောပြချင်ပါလေရှင်။ကျမတို့အခုလက်ရှိဆိုးရွားဟာဒီမိုကရေစီလမ်းကြောင်းကိုပုံဖော်တဲ့နေရာမှာစေတနာမြင့်တာကိုအရင်ခံပြီးကျမတို့ရဲ့တိုင်းပြည်အကျိုးကိုရှေ့ရှုပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်အောင်မြင်မယ်လို့ယုံကြည်ပါတယ်။ကျမတို့ရဲ့ခေါင်းဆောင်နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဆိုရင်တိုက်ပြည်အပေါ်မှာမေတ္တာတရားအမတန်မှကြီးမားပါတယ်။မေတ္တာတရားနဲ့လုပ်တဲ့အလုပ်တိုင်းဟာအောင်မြင်မယ်လို့ကျွန်မအနေနဲ့တတိချယုံကြည်ပါတယ်ရှင်။ကျွန်မတို့ပြည်သူများအနေနဲ့ကလည်းခေါင်းဆောင်ရဲ့မေတ္တာကိုယုံကြည်သလိုရည်ရွယ်ချက်တွေကိုလည်းတည်အောင်စူးစမ်းကြလိမ့်မယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ်။ခေါင်းဆောင်ကောင်းမှရင်တိုက်ပြည်ရဲ့အကျိုးကိုစဉ်းစားတဲ့နေရာမှာရေတို့ကိုမစဉ်းစားပါဘူး၊ရေရှိကျိုးကိုပဲစဉ်းစားကြတာဖြစ်ပါတယ်။ရေတို့အစင်းစားနေရင်လေဒီမိုကရေစီကိုပုံဖော်နိုင်မှာမဟုတ်ပါဘူးရေတို့ကိုမျှော်မှန်းလုပ်တဲ့အလုပ်ဟာတရှိမခံပါဘူးရေတို့အတွက်စဉ်းစားနေရင်လေဒီမိုကရေစီလမ်းကြောင်းကိုပြပြပြင်းပုံဖော်နိုင်မှာမဟုတ်ပါဘူးဒီမိုကရေစီဆိုတာကခက်ခဲတယ်နည်းနည်းတယ်ကျယ်ပြန့်တယ်ဒါကြောင့်မလို့ကျမတို့ပြည်သူများအနေနဲ့လည်းနားလည်ပြီးဘိုင်းဝန်ဖော်ဆောင်ရမယ်ဒီမိုကရေစီရဲ့လမ်းစဉ်ရှင်းစဉ်တွေကိုကျမတို့ပြည်သူတွေသုံးလာကြမယ်လိုက်နာကြမယ်နိုင်ငံကြီးသားပြည်သားအောင်စိတ်ဓာတ်တွေကိုပြင်ကြမယ်ဆိုရင်လက်ရှိအစိုးရအနေနဲ့အောင်မြင်မယ်လို့ကျွန်မယုံကြည်ပါတယ်အခုဆိုရင်အစိုးရအနေနဲ့ပြည်ရင်းချင်းချင်းရေးကိုဖော်ဆောင်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ပြည်သူတွေအနေနဲ့ဝိုင်းဝန်းဖော်ဆောင်ကြပေးမယ်ဆိုရင်ငြိမ်းချမ်းရေးအမြင်ရပြီးတော့အစိုးရရဲ့လှုပ်ဆောင်ချက်တွေအောင်မြင်မယ်လို့ယုံကြည်ပါတယ်ကျွန်တော်တို့ပြည်သူလူထုရဲ့ခေါင်းဆောင်လည်းဖြစ်နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာဆိုရင်ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်ရောအနာဂတ်ရဲ့မျိုးဆက်သစ်တွေအတွက်လှုပ်ဆောင်ရမယ့်လှုပ်ဆောင်ချက်တွေကိုဥဆောင်ပြနေသူတို့ဖြစ်ပါတယ်ကလေးကိုလက်တွေ့အကောင့်ထဲဖွင့်နိုင်တာရှိသလိုနောင်လာမဲ့မျိုးဆက်တွေအနေနဲ့
တက်လက်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်လမ်းပြပေးနေတာဖြစ်ပါတယ်။ဒီလိုဥစားဥရဲ့ပြုနိုင်တဲ့တန်ရခေါင်းဆောင်ရဲ့ဒီမိုကရေစီကိုတွားနေတဲ့မူဝါဒတွေကိုအကောင့်ထဲပေါ်နေတဲ့အစိုးရဖြစ်တဲ့အတွက်တိုင်းပြည်အတွက်အကောင့်ဆောင်ရွက်နိုင်မယ်လို့ကျွန်မအနေနဲ့အကျဉ်းမဲ့ယုံကြည်ပါတယ်လို့ပြင်ပြအပ်ပါတယ်ရှင်
။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။တာရမကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတင်းနာနေ့များပဲတိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်ချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တည်းဆက်သွယ်လို့သူတွေအတွက်ကတော့0939333555လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ855ရန်ကုန်မြို့လို့လိမ်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့ကြာရှည်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါဦး။
American ပြည်သူ Texas ပြည်နယ် San Antonio အနီးကခရစ်ယာန်ဘုရားကျောင်းတစ်ခုမှာမျိုးသားတူကတက်ခတ်ရေးသုံးတနက်နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဘုရားဝတ်ပြုဆုတောင်းသူ26ဦးသေဆုံးရပြီးအနည်းဆုံး20ဒဏ်ရာရခဲ့ပါတယ်။သေဆုံးဒဏ်ရာရသူတွေထဲမှာအသက်5နှစ်ကနေ82နှစ်အရွယ်ထိပါဝင်ပါတယ်။တနက်သမားလဲတေးသွားပြီဖြစ်ပြီးဘာရွယ်ချက်နဲ့ပစ်ခတ်ရတယ်လဲဆိုတာကိုတော့မသိရသေးပါဘူး။မြောက်ကိုရီးယားရဲ့လက်နက်ဆန်းသတ်မှုတွေကိုတုံ့ပြန်ဖို့လိုအပ်လာချိန်မှာနီလန်ဘောင်းဆောင်ကိုစဉ်းစားသုံးသပ်သွားဖို့ဆိုတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်ကိုဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့သဘောတူပါတယ်။တွေ့ကြုံမျိုးတော်ကအာကာဆာကာနန်းတော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားနဲ့ဆွေးနွေးညှိရမှာမဟုတ်ဘဲမြောက်ကိုရီးယားအစိုးရအပေါ်အမြင့်ဆုံးဖိအားပေးရမယ့်အချိန်ရောက်လာပြီလို့ပြောဆိုခဲ့ပါတယ်။ဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆွေးနွေးခဲ့ကြတဲ့အမေရိကန်နဲ့ဂျပန်ခေါင်းဆောင်တို့တို့ကမြောက်ကိုရီးယားအရေးကအဓိကကိစ္စဖြစ်တယ်လို့အတည်ပြုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်တော်စုအတွင်းမှာနေထိုင်နေကြတဲ့ကရင်တိုင်းရင်းနယ်ပွားထောင်နဲ့ချီပြီးဝါရှင်တန် DC မြို့တော်ကအမေရိကန်လွှတ်တော်ရှိရင်းမြစ်မှာစူးစီးရောက်ရှိနေကြပါတယ်။ VOA ရုံးချုပ်အနီးကအမေရိကန်လွှတ်တော်ရှိရင်းမြစ်မှာအခုလိုစူးစီးကြရတာကအမေရိကန်အစိုးရအနေနဲ့ကရင်တိုင်းရင်းသားတွေကိုဆက်လက်ကာကွယ်ထောက်ပံ့ပေးဖို့နောက်တခြားတိုင်းရင်းသားလူမျိုးပေါင်းစုံကိုလူမျိုးတုံးတပ်ဖြတ်မှုမျိုးဖြုတ်ရှင်းလင်းမှုတွေကနေဆက်ပြီးကာကွယ်ပေးဖို့တိုက်တွန်းခဲ့ကြပါတယ်။တိုင်းရင်းသားတွေအရေးအမေရိကန်ရဲ့ပံ့ပိုးပေးမှုတွေကိုလည်းကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုစူးစီးရောက်ရှိနေကြတဲ့ထောင်နဲ့ချီတဲ့ကရင်နယ်ပွားတွေကတော့ကရင်အမျိုးသားဝတ်စုံတွေကိုဝတ်ဆင်ထားကြသလိုမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်ဖို့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့စတဲ့ပိုစတာတွေကိုလည်းကိုင်ဆောင်ထားကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ရင်ထိုက်ကကြီးညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ် VOA America အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနာမလာပါ
This program has come to you from the Voice of America, Washington.